Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2022ခုနှစ်အောက်တိုဘာ10ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်92မီတာ31 32 51နဲ့လိုင်းလိုက်မီတာ190လို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင် VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေအချိန်နဲ့တကင်းကြီးဖန်ယူနားဆင်နိုင်ပါတယ်ဒီကနေ့ညအတွက်ကတော့အစီအစဉ်မူကတော့ကျွန်မညသဆင်အောင်ပါရှင
်မင်္ဂလာညချမ်းပါခင်ဗျားကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ရန်ကုန်အပါအဝင်မြန်မာနိုင်ငံနေရာတချို့မှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးဆက်အနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ပါတယ်အိန္ဒိယကမြန်မာစစ်တပ်ကိုလေကြောင်းကာကွယ်ရေးစနစ်တွေရောင်းချခဲ့ပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်တိုက်စုံမှုနောက်ဆုံးစင်းစရာတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုကောင်းမြတ်သူနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းလောက်မှာတော့ဒေါအောင်ဆန်းစုကြည်အပေါ်မှာဆွဲဆူထားတဲ့အာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြန်အလှန်စစ်ဆေးမေးမြန်းလာမှာတရားလူတွေဘက်ကတက်တည်အခိုင်အမာပြနိုင်တာမရှိဘူးလို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ
်သူချိုမင်းသိန်းကဒီမပြောသင့်ဘူးရွှေပါလာပြီလားရွှေတိကျပြီလားဆိုတော့ဒီရဲ့ဆွဲတော့မပြီးဘူးခုတင်တဲ့လာကိုပြီးပြီ
။ဒေါန်ဆန်းစုကြည်ရဲ့ရှင်းနေဦးကြည်ဝင်ပြောသွားတာပါအပြည့်စုံလို့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြမအရေးဆွေးနွေးကံကမ္ဘာသတင်းမီဒီယာတွေကမြမနိုင်ငံဆိုင်ရာဆိုင်ပါဆောင်ပါကောက်နှုတ်ချက်မြမပြည်မှပေးစာများနဲ့သတင်းတွေကသူတအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါရဲ့ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ဒီကနေ့အတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုစတင်တဲ့တိုက်ခိုက်မှုတွေအခုရပိုင်းတွင်အရှိန်မြင့်ဖြစ်ပေါ်နေတာမှာဒီကနေ့ရန်ကုန်အပါအဝင်မြို့နယ်တချို့မှာပောက်ကွဲမှုတွေရှိခဲ့သလိုဒီမိုကရေစီရေးတောင်းဆိုဆန္ဒပေါ်ထုတ်ပွဲတွေလည်းနေမျိုးတချို့မှာဖြစ်ပေါ်ခဲ့ပါတယ်။ရန်ကုန်မြို့တဝိုက်ပောက်ကွဲမှုတွေဖြစ်ပေါ်နိုင်ကြောင်းသတိပြုကြေညာချက်တွေထွက်ပေါ်ပြီးမကြာခင်မှာပဲဒီကနေ့အော်တိုဘာလ10ရက်နေ့မှာရန်ကုန်မြို့တဝိုက်ဘုံပောက်ကွဲမှုအတော်များများဇက်တိုက်ဆိုသလိုဖြစ်ပေါ်ခဲ့ပါတယ်။ရန်ကုန်မြို့သူဝနာနဲ့ဒလရဲစခန်းအနီးတို့မှာဘုံပောက်ကွဲမှုတွေဖြစ်ပေါ်ခဲ့သလိုဒေါ်ပုံအုပ်ချုပ်ရေးမှုရုံးတန်လျင်တရားရုံးတာကိတမြို့နယ်အတွင်းကစစ်ကောင်စီတပ်ဖွဲ့တွေစခန်းချထားရနေရာတွေမှာပုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ဒါ့အပြင်ကမာရွတ်၊ရွာမကျောင်းလန်း၊ဗဟန်းမြို့ဓမ္မစရီလန်းနဲ့အင်းရလန်းတောင်အပါအဝင်တင်ကန်းကျွမြို့နယ်၊လိုင်မြို့နယ်အပါလမ်းမြို့တွေတွင်ပါလဲပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ပေါက်ကွဲမှုတွေကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးနဲ့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။ရောက်တကုံဘတ်ထုအင်ယာအနီးမှာလည်းဘုံပေါက်ကွဲမှုနှစ်ကြိမ်ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့တင်းတော့မသိရသေးပါဘူးစကိုင်းတိုင်းပလဲမြို့နယ်ကိုလန်းပြန်ကွေ့အနီးမှာဆိုင်ကယ်စီးလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဒီကနေ့မနေ့9နာရီလောက်ကပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF ကမိုင်းဆွဲတိုက်ခိုက်ခဲ့တာမှာစစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးပြီးဆိုင်ကယ်3စီးပျက်စီးသွားကြောင်းပလဲပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တိကျအတည်ပြုလို့တော့မရသေးပါဘူးဘုံခွဲတက်ခိုက်တာတွေရှိခဲ့တဲ့တစ်ချိန်တည်းမှာပဲဆီယနာတိမ်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းနေမျိုးတချို့မှာရှိခဲ့ပါတယ်မကွေးတိုင်းပခုတ်ကူမြို့မှာဒီကနေ့မနက်ပိုင်းကဆန္ဒပြခဲ့ကြတဲ့အတန်တွေကိုကြားခဲ့ရတာပါအလားတူပဲကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့မှာသမဏိနှင်းစီအမျိုးသမီးတပိတ်စစ်ကြောင်ချီတက်ဆန္ဒပြခဲ့ပါတယ်။စကိုင်းတိုင်းအတွင်းကရင်းမပင်ရွှေဘိုကလေးမျိုးဆလင်းကြီးဒဇယ်စတဲ့မျိုးတွေမှာလည်းဆီယနာတင်းမှုဆန့်ကျင်ဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
။အိန္ဒိယခြေဆိုင် Bharat Electronics Limited BEL ကမြန်မာစစ်တပ်ကိုလေကြောင်းကောက်ဝေးစနစ်တွေရောင်းချခဲ့တယ်လို့မြန်မာစစ်တပ်ရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလီလာစောင့်ကြည့်နေတဲ့ Justice for Myanmar အဖွဲ့ကပြောပါတယ်။ဒီ BEL ကုမ္ပဏီဟာအိန္ဒိယအစိုးရအစုရှယ်ယာအများစုကိုပိုင်ဆိုင်တာကြောင့်ဒါအိန္ဒိယအစိုးရကရောင်းချခဲ့တဲ့သဘောတရားနေကြောင်းတုံ့သက်ပြောဆိုကြပါတယ်။မြန်မာစစ်တပ်ကို BEL ကုမ္ပဏီက9ချိန်ထက်မနည်းစစ်နက်ပစ္စည်းတွေတင်ပို့ရောင်းချတဲ့အထက်မှာမြန်မာရေတပ်ရဲ့ကမ်းခြေစောက်တပ်ဖွဲ့ကအသုံးပြုမဲ့ရေဒါစောက်ကြည့်ရေးစနစ်တွေအပါအဝင်တခြားလေကြောင်းကာကွယ်ရေးနဲ့ဆိုင်တဲ့လက်နက်ပစ္စည်းတွေပါဝင်ကြောင်း GF-35 လွှတ်ဝဲရရှိတဲ့စာရွက်စာတမ်းအထောက်အထားတွေအားသိရတယ်လို့ဆိုပါတယ်။လက်ရှိမှာအမေရိကန်ဒေါ်လာ6သိန်းမှရှိတဲ့စစ်နက်ပစ္စည်းတွေကို BEL ကုမ္ပဏီကတင်ပို့ရောင်းချခဲ့တာဖြစ်ပြီးဒါဟာကုမ္ပဏီအနေနဲ့နောက်မှာမြန်မာနိုင်ငံကိုလက်နက်ပစ္စည်းအများအပြားတင်ပို့ရောင်းချရေးအတွက်ခြေလှမ်းအစဖြစ်နိုင်တယ်လို့လည်း GFN ကခန့်မှန်းပါတယ်။ဒီစစ်လက်နက်ပစ္စည်းကိုတော့မြန်မာနိုင်ငံခြေဆိုင် Mega Hill General Trading Company ကတဆင့်အိန္ဒိယခြေဆိုင် BEL ကုမ္ပဏီကမြန်မာနိုင်ငံကိုတင်ပို့ခဲ့တာလို့ဆိုပါတယ်။ မြန်မာနိုင်ငံကို BEL ကုမ္ပဏီကဒီဆက်လက်နေပစ္စည်းတွေမတင်ပို့ခင်လေးကကုလသမဂ္ဂမှာမြန်မာနိုင်ငံကိုလက်နက်တင်ပို့မှုရောင်းချမှုပိတ်ပင်ကန့်သက်ရေးဆုံးဖြတ်ချက်ကိုမဲခွဲရမှာအိန္ဒိယကမဲမပေးဘဲနေခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းကိုဗစ် -19 ကူးစက်တိုက်ဆုံးမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကဒီကနေ့7နာရီမှာထုတ်ပြန်လာမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 15,269 ဦးကိုစစ်ဆေးခဲ့ပြီး1,318 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာပဲသေဆုံးသူ30ဦးရှိကြောင်းဖော်ပြထားတာကြောင့်ခုချိန်ထိသေဆုံးသူစုစုပေါင်း 18,134 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ COVID တတိယလိုင်းအတွင်းအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်လာတဲ့အများကြီးပုံနိုင်ကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကပြောဆိုကြပါတယ် COVID-19 တတိယလိုင်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာစစ်ကောင်စီကျန်းမာရေးဌာနကထုတ်ပြန်ချက်တွေအရအခုရက်ပိုင်းအတွင်းသိသိသာသာရော့ကြလာနေပါတယ်ဒီတော့အတွက်မှာပဲမြန်မာနိုင်ငံအတွက်အိန္ဒိယကလူဒန်းနဲ့ COVID Shield COVID ကာကွယ်ဆေးတပ်တန်းရန်ကုန်လေဆေးကိုမနေ့ညကရောက်ရှိလာကြောင်းစစ်ကောင်စီကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကူးစက်မှုနှုန်းတွေကျဆင်းလာပြီးတော့ကာကွယ်ဆေးထိုးပြီးလို့အရေအတွက်ပိုများလာတာကြောင့်ပြည်တွင်းနဲ့နိုင်ငံတကာခီးသွွားထိန်းချုပ်မှုအကန့်အသတ်တွေကိုဒီကနေ့တနင်္ဂနွေနေ့မှာစပြီးတော့ဖြေလျှော့ပေးလိုက်ပါတယ်။ပြီးခဲ့တဲ့လတွေအတွင်းကတော့ COVID-19 ပြင်းထန်ခဲ့လို့အာဏာပိုင်တွေကတနိုင်ငံလုံးမှာအသွားလာကန့်သက်ထားခဲ့တာပါ။ဒါပေမဲ့လည်းကာကွယ်ဆေးထိုးနှုန်းအရှိန်ရလာပြီးတော့ကူးစက်မှုကျဆင်းလာတဲ့အမျှကန့်သက်ချက်တွေကိုလည်းလျှော့ချစီးပွားရေးလုပ်ငန်းတွေကိုလည်းပြန်လည်ဖွင့်လှစ်ပြီးအလုပ်သမားတွေလည်းလုပ်ငန်းခွင်တွေစီကိုတဖြည်းဖြည်းပြန်လည်ဝင်ရောက်နေတာပါ။လီရှောင်းဝန်ကြီးချုပ်ဆက်ဘရီယာကုပ်ကကာကွယ်ဆေးအပြည့်ထိုးပြီးသားတွေအနေနဲ့လွတ်လွတ်လပ်သွားလာခွင့်ရှိပြီးတော့အထူးတလည်ခွင့်ပြုချက်တွေမလိုပဲနိုင်ငံသားထွက်ခွာခွင့်ရှိတယ်လို့ရုံးကနေကြေညာသွားပါတယ်။ဒီကက်ပေကြောင့်ဒီနှစ်အစောပိုင်းကတည်းကစလို့မလေးရှားနိုင်ငံမှာပြည်နယ်ချင်းကူးလူဆက်ဆံတာကိုကန့်သက်ထားခဲ့တာပါ။အခုတခါမှာတော့မလေးရှားကျန်းမာရေးဌာနကထုတ်ပြန်ကြအရနိုင်ငံလူဦးရေ 90 ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပြီးကြောင်းဖော်ပြထားပါတယ်။လူကြီး32တန်းရှိတဲ့မလေးရှားနိုင်ငံဟာအရှိတောင်အရှမှာလူမှုကိုအမြန်ဆုံးကာကွယ်ဆေးထိုးပေးတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့မှတ်တမ်းတွေအရလူ 2.3 တန်းကိုကိုဗစ်ကူးစက်ခဲ့တာမှာလူပေါင်း 2,800 ကျော်သေဆုံးခဲ့ပါခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.32 kHz 6383ညไฟโทมิเตอร์32กิโลเฮิรตซ์6383ญาไฟโทมิเตอร์57กิโลเฮิรตซ์5885รอบဖြင့်စနစ်တင်းတွေမှာไฟလက်မီတာ190กิโลเฮิรตซ์1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတင်းငွေနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်တောင်ကိုရီးယားနိုင်ငံကလက်ရှိအာဏာရပါတီရဲ့သမ္မတ90လောင်းအဖြစ်လီဂျင်မြူးကိုဒီကနေ့ရွေးချယ်လိုက်ကြပါတယ်။သူ့အနေနဲ့လက်ရှိအာဏာရပါတီရင်ဆိုင်နေရတဲ့အင်ချာမီပိုင်ဆိုင်မှုဆိုင်ရာအရှုတ်တော်ပုံတွေကိုကြော်လွှားပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့ပါတီအပေါ်ထောက်ခံမှုရရှိအောင်ကြိုးစားဖို့ပြင်ဆင်နေချိန်မှာပဲအတိုက်ခံ Conservative Party ကတော့အချင်းချင်းတိုက်ခိုက်ပြောဆိုနေကြပါတယ်။လက်ရှိဂျွန်ဂျီပြည်နယ်အုပ်ချုပ်ရေးမှုအဖြစ်တာဝန်ထမ်းဆောင်နေတဲ့လီဂျင်မြုံးဟာလက်ရှိသမ္မတမွန်ဂျေအင်းနေရာမှာအစားထိုးဖို့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ဖို့ဒီမိုကရက်ပါတီအတွင်းရွေးကောက်ပွဲမှာအနိုင်ရလိုက်တာဖြစ်ပါတယ်။လက်ရှိတောင်ကိုရီးယားဥပဒေအရသမ္မတမွန်ဂျေအင်းဟာရွေးကောက်ပွဲမှာထပ်မံဝင်ရောက်အရွေးခံဝင်မရှိတော့ဘူးလို့ဆိုပါတယ်။သမ္မတရွေးကောက်ပွဲကိုတော့7နှစ်မှလ9ရက်နေ့မှာကျင်းပမှာပါ။ဒီမိုကရက်ပါတီသမ္မတလောင်းလီဂျင်မြုံးရဲ့အဓိကပြန်ပွဲကွန်ဆာဗေးတစ်ပါတီသမ္မတလောင်းယွန်ဆုခ်ဆူဟာလည်းလက်ရှိမှာဗီဒင်ဆရာအပေါ်ယုံကြည်ကိုးစားလွန်းနေဆိုတဲ့ဆွဆွဲခံရတာအပါအဝင်တခြားပုဂ္ဂိုလ်ရဲ့အရှုပ်တော်ပုံနဲ့ရင်ဆိုင်နေရတာပါပါတီတွင်ပနာမရွေးချယ်မှုတွေ17ကြိမ်မြောက်ပြုလုပ်ပြီးတဲ့နောက်လီဂျင်မျိုးဟာထောက်ခံမဲ50ရာခိုင်နှုန်းနီးပါးနဲ့ဒီကနေ့အနိုင်ရလိုက်တာဖြစ်ပါတယ်သူနဲ့အနီးကဆုံးပြန်မြတ်ဖြစ်သူဝန်ကြီးချုပ်ဟောင်းလီနတ်ယွန်ကတော့ထောက်ခံမဲ39ရာခိုင်နှုန်းကျော်ရရှိခဲ့ပါတယ်ခင်ဗျာ
Iraq နိုင်ငံမှာတော့တနင်္လာနေ့မှာကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာပြည်သူတွေစပြီးတော့မဲပေးနေပါပြီ။ဒီရွေးကောက်ပွဲကိုတပိတ်မှောက်တဲ့ American ကတင်သွင်းလာတဲ့ဒီမိုကရေစီပေါ်မှာယုံကြည်မှုကျဆင်းလာနေတယ်လို့လည်းတော်တော်များကပြောဆိုနေတာတွေရှိပါတယ်။ပြီးခဲ့တဲ့နှစ်နှစ်တုန်းကအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာတတိပုဂ္ဂလအမတ်လောင်းတွေအထောက်အကူရစေဖို့အတွက်အသိရေးဆွဲထားတဲ့ဥပဒေအောက်မှာရွေးကောက်ပွဲတွေပြုလုပ်နေတာပါ။အခိုင်အမာတိဆောက်ပြီးသားလည်းဖြစ်လက်နက်တဆင့်ပြီးသားလည်းဖြစ်တဲ့ရှီယာမွတ်စလင်လွှမ်းမိုးတဲ့အာဏာရပါတီကပဲအနိုင်ရမယ်လို့မျှော်လင့်ထားကြပါတယ်။တွတ်တော်အမတ်329နှစ်ရာနဲ့အ ਨੇ ဆုံးပါတီပေါင်း169ပါတီဝင်ပြိုင်နေကြပြီးတော့အမတ်လောင်း3200ဝန်းကျင်ရှိတယ်လို့ယူကော့ဘဲကော်မရှင်ကဆိုပါတယ်။ဒီဘက်မှာယူကော့ဘွဲတွေပြီးရင်ဆိုရင်တော့ သမရဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုရွေးချယ်ရမှာစစ်ဆေးညှိနှိုင်းရတာတွေကြောင့်လာတော့ကြလေးရှိပါတယ်။မဲယုံဖွင့်တာနဲ့ဝန်ကြီးချုပ်မူစတာဖာအကယ်ဒမီဟာမဲသွားပေးခဲ့တယ်လို့လည်းနိုင်ငံပိုင်ရုပ်သံသတင်းဌာနကပြောဆိုပါတယ်ခင်ဗျာ
။လွတ်လပ်ခွင့်နဲ့ဒီမိုကရေစီအနှစ်သာရတွေမပါဝင်တဲ့တရုတ်နိုင်ငံကချပေးထားတဲ့လမ်းကြောင်းအတိုင်းလက်ခံကျင့်သုံးဖို့ထိုင်ဝမ်ကျွန်းကိုဘယ်သူမှဖိအားပေးလို့မရနိုင်ကြောင်းတရုတ်နိုင်ငံရဲ့ဖိအားပေးလာမှုတွေနဲ့ပတ်သက်လို့ထိုင်ဝမ်သမရဆန်အင်းဝမ်ကတင်းငွေနေနေမှာခုခံပြောကြားလိုက်ပါတယ်။နိုင်ငံတကာကစိုးရင်စရာဖြစ်လာရလာရောက်တဲ့အထိထိုင်ဝမ်လေကြောင်းပိုင်နယ်အတွင်းတရုတ်လေတပ်ကလေယာဉ်ပြန်တွေဝင်ရောက်ပြန်တန်းတာအပါအဝင်ထိုင်ဝမ်ကျွန်းကိုတရုတ်ပြည်မှကြီးအောင်ပြန်ရောက်လာရေးတရုတ်အစိုးရကစီရင်တဲ့နိုင်ငံရေးအရာဖိအားပေးမှုတွေလှုပ်ဆောင်လာနေတာပါထိုင်ဝမ်ကျွန်းနဲ့ငင်းချန်းစွာပြန်လည်ပေါင်းစည်းရေးမူဝါဒကိုကျင့်သုံးသွားမယ်လို့တရုတ်သမ္မတရှီကျင်းဖင်ကစနေနေ့မှာပြောကြားလိုက်ပြီးတိုင်အားသုံးလှုပ်ဆောင်မယ်ဆိုတဲ့အချက်ကိုတော့ထက်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။ထိုင်ဝမ်ကျွန်းအတွက်ထိုင်ဝမ်ကျွန်းသားတွေကပဲဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ယူဆထားတာကြောင့်တရုတ်သမ္မတရဲ့အဲ့ဒီလိုပြောဆိုမှုပေါ်ထိုင်ဝမ်ဘက်ကအမျက်ဒေါသထွက်ခဲ့ကြပါလေခင်ဗျာ
။ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার ဖခင်အဗ်ဒူကဒီယာခမ်ဟာနာတာရှီဖျားနာခဲ့ပြီးတဲ့နောက်မှာအသက်85နှစ်အရွယ်မှာအစ္စလာမဘတ်မြို့ကဆေးရုံတစ်ခုမှာတနင်္ဂနွေအစောပိုင်းကကွယ်လွန်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံကိုနျူကလ িয়ার ပိုင်ဆိုင်တဲ့ပထမဦးဆုံးအစ္စလာမ်နိုင်ငံတစ်ခုအဖြစ်လုပ်ပေးနိုင်ခဲ့တဲ့ခမ်ကိုနိုင်ငံသူတွေကောင်အဖြစ်ဂုဏ်ပြုကြတယ်လို့တစ်ဖက်မှာလည်းအီရန်လစ်ပြားနဲ့မြောက်ကိုရီးယားနိုင်ငံတွေစီကိုနျူကလ িয়ার နည်းပညာတွေတရားဝင်ဖြန့်ဖြူးခဲ့တယ်လို့ဆွဆွဲခံခဲ့ရပါတယ်။သူ့ရဲ့နာရေးကိုနိုင်ငံတော်စာပနာအဖြစ်သတ်မှတ်ပြီးတော့နိုင်ငံအလံကိုတဝက်ဝင့်တူမှဖြစ်တယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးကကြေညာပါတယ်။ဝန်ကြီးချုပ်အမရခန်ဟာအခုလိုပညာရှင်တဦးဆုံးရှုံးမှုအတွက်အထူးပဲဝန်ထမ်းရကြောင်းပြောပြီးသူဟာနိုင်ငံတော်ရဲ့အထင်ကြီးအပုဂ္ဂိုလ်တစ်ခုဖြစ်တယ်လို့ပြောပါတယ်။ခန်ရဲ့အရေးပါတဲ့လှုပ်ဆောင်မှုကပါကစ္စတန်နိုင်ငံကိုနျူကလ িয়ার နိုင်ငံတစ်ခုဖြစ်စေခဲ့ပြီးအိန္ဒိယနျူကလ িয়ার အင်အားကြီးအိန္ဒိယနိုင်ငံရဲ့ရန်လိုမှုတွေကိုအကာအကွယ်ပေးနိုင်ခဲ့တယ်လို့လည်းသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါရခင်ဗျာ
။ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံထဲမှာဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com တို့မှာအချိန်နဲ့တပြေးညီဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍရဲ့မတိုင်ခင်မှာသတင်းမှာတပုတ်ကိုတင်ဆက်ပေးခြင်းပါတယ်ရှင်။ဒေါ်ဆန်းစုကြည်ကိုအာဂရီလိုက်စားမှုနဲ့တရားစွဲထားတဲ့မှုတွေနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြန်အလှန်စစ်မေးမြန်းခဲ့တာမှာတရလူတွေဘက်ကတက်တည်အခိုင်အမာပြသနိုင်ခဲ့ခြင်းမရှိဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းဒေါ်ဆန်းစုကြည်ရဲ့တရားရုံးကြားနာစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
အင်္ဂလာတိုင်းမင်္ဂပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အာရီလိုက်စားမှုဆိုင်ရာအမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြနေ့ကတော့နှစ်ဖက်ရှိနေသည်တရလူဘက်ကို cross examination လို့ခေါ်တဲ့အပြန်အလှန်မေးခွန်းတွေစစ်ဆေးမေးမြန်းခဲ့ကြပါတယ်ဒီအမှုမှာအာရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကတရလူဦးရထက်နဲ့တရလူပြသက်တည်သူဖြစ်တဲ့ NLD ဆိုရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကိုမေးမြန်းခဲ့တာမှာတော့သက်တည်အခိုင်အမာပြသနိုင်ခဲ့ခြင်းမရှိဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှင်နေတူဖြစ်သူဦးချီဝင်းကပြောပါတယ
်ပေးတယ်ကပြောတာဒီရဲ့ဆွဲဒီမမှတ်မိဘူးပေါ့ရဲ့ဆွဲမမှတ်မိဆိုတော့သူကအဓိကထားပြီးတော့တကယ်သူကဒါမျိုးကပဲကိုယ်ကန်ရှင်းပေးတယ်ဆိုရင်သူမှမှတ်ထားမှာပေါ့မှတ်ပေးလို့ပေးရဆိုသူမှတ်မှာမထားနိုင်ဘူးဒါပေမဲ့ကိုနကဒီလိုဦးရက်ချက်ကတော့သူကရဲ့ဆွဲနေသူကမှတ်ထားတယ်သူကတကယ်သိတဲ့လူလည်းပေါ့ဘူးသက်စီကြီးစစ်ပြီးတော့မှသိတဲ့လူဆိုတော့ဒါတစ်ဆင့်ရားသိတဲ့လူကတော့ထွက်ထားပြီးတော့တကယ်သိရင်သူကသူဖြိုးမင်းသိန်းကဒီမပြောချင်ဘူးရက်ဆွဲပါလားညိလားရက်ဆွဲတိကျတိလားဆိုတော့ဒီရက်ဆွဲတော့မသိဘူးသူဖြစ်တဲ့လာကိုသူသိတယ
်ဦးဖြိုးမင်းသိန်းကဒေါ်ဆန်းစုကြည်ကိုအကယ်ဒမီအခောက်ရွှေ9ပိတ်တာနဲ့အမေရိကန်ဒေါ်လာ6သိန်းကို3ချိန်ခွဲပေးခဲ့ရတယ်လို့ထွက်ဆိုခဲ့ပေမဲ့လည်းပေးခဲ့တဲ့ဆိုတဲ့ရက်ဆွဲအတိအကျကိုထွက်ဆိုနိုင်ခဲ့ခြင်းမရှိသလိုဒေါ်ဆန်းစုကြည်စီကလည်းအဲ့ဒီပစ္စည်းနဲ့ငွေတွေကိုသိမ်းဆည်းရမိတယ်ဆိုတာရှားဖွေပုံစံတက်တည်ထောက်ထားနဲ့ရုံးတော်မှာတက်တည်ပြသနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါပြင်ဒီကြားနာစစ်ဆေးမှုအတွင်းနောက်ထပ်ချက်ကတော့ဦးဖြိုးမင်းသိန်းဟာစစ်တပ်ကဖေဖော်ဝါရီ1ရက်နေ့ကအာဏာသိမ်းချိန်ကစပြီးသူကိုဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာထွက်ဆိုသွားခဲ့သလို NLD ဘူလုံးမှုဆောင်အဖွဲ့ဝင် CEC တွေတဲကဝန်ကြီးချုပ်တွေထဲမှာကျန်တဲ့ဝန်ကြီးချုပ်တွေကိုတရားစွဲထားပေမဲ့ဦးဖြိုးမင်းသိန်းကိုတရားစွဲဆိုထားခြင်းရှိမရှိဆိုတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာလဲဦးဖြိုးမင်းသိန်းကသူ့ဘော်မှာအခုချိန်ထိတရားစွဲဆိုထားခြင်းမရှိဘူးဆိုပြီးတော့အဲ့ဒီရုံးချင်းမှာထွက်ဆိုသွားခဲ့ပါတယ် ရသွေးကျင်းထုံးဥပဒေပုံမှန်တရား63နှစ်တစ်အပြင်တပ်တေကံဥပဒေပုံမှန်24နှစ်25နှစ်26နှစ်26မှာပြဋ္ဌာန်းချက်တွေအရတော့ရဲချုပ်ရဲလက်အောက်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့သူတွေရဲ့ထွက်ဆိုချက်တွေဟာတပ်တေကံဘုံဝင်ဘူးဆိုပြီးတော့ဖော်ပြထားပါတယ်။ဒါကြောင့်ဥပဒေမင်းသိန်းဟာလက်ရှိမှာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတာထိန်းချုပ်မှုအောက်မှာရှိနေတာဖြစ်တဲ့အတွက်သူရဲ့ထွက်ဆိ တယ်လို့သိရပါတယ်ဒီတစ်ပတ်မှာနောက်ထပ်ထူးခြားတာတစ်ခုကတော့အခုတရားစွဲထားတဲ့အမှုတွေဟာဗုဒ္ဓဟူးနေ့ကလွဲပြီးတပတ်ကို၄ရက်နဲ့နေတိုင်းလိုလိုတရားရုံးမှာယုံကြည်သွားနေရတာကြောင့်ကျမ်းမာရေးအရာတပတ်ခြားတစ်ခါစစ်ဖို့ဒေါ်ဆန်းစုကြည်ကိုတိုင်ကတရားရုံးကိုတောင်းဆိုခဲ့တယ်လို့ရှင်းနေတယ်ကလည်းတောင်းဆိုခဲ့ပါတယ်ဒါနဲ့ပတ်သက်လို့တရားရုံးကတော့ဆုံးဖြတ်ချက်မချမှတ်ရသေးပါဘူးခင်ဗျာ
ဒီဝီရတန်ရဲ့တနင်္ဂနွေညပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဓာတ်ရိုက်ထုတ်လင်းပေးနေပါတယ်ရှင်ဒီကနေ့အတွက်အစီအစဉ်ဒီမှာမြန်မာအရေးစနေကန်ကမ္ဘာတည်င်းတွေကမြန်မာနိုင်ငံဆိုင်ရာစောင်းပါကောင်းထုတ်ချက်မြန်မာပြည်ကပေးစာများကဏ္ဍနဲ့တည်င်းတွေကသုတအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်ဒီမတိုင်ခင်မှာအခုအရင်ဆုံးတော့မြန်မာအရေးစနေကန်ကိုထုတ်လင်းပေးခြင်းပါတယ်ပြည်ကရဆယ်စုနှစ်အတွင်းမှာတိုးတက်ပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးဟာဆက်ရနာတိန်းနာကြောင့်နောက်ပြန်ဆုတ်ကုန်ပြီးတော့ပြည်သူတွေဘက်ကရွေးချယ်เสียမရှိတော့ပဲဆက်ပြီးတော့တော်လှန်သွားမှာဖြစ်တယ်လို့မန္တလေးကຫນွေဦးတော်လှန်ရေးခေါင်းဆောင်ဒေါက်တာတေဇာဆန်းကပြောပါတယ်ဒေါက်တာတေဇာဆန်းကိုတော့ကိုရနိုင်ကဆက်တင်မိန့်မြန်းထားပါတယ်ရှင
်မင်္ဂလာပါအခုတေဇာဆန်း
အခ
ုဆိုရင်ကျွန်တော်တို့စစ်တပ်ကအာဏာသိမ်းတာဟာရှစ်လကျော်လာခဲ့ပြီပေါ့နော်ဆိုတော့ဒါမဲ့ဒီလိုစစ်တပ်ကအာဏာသိမ်းတာပုံမှန်လူလူကလည်းဒီစန့်ကျင်တော်လှန်မှုတွေလူလူလှုပ်ရှားမှုတွေကဆက်ပြီးတော့ရှိနေတော့ပဲပုံစံလေးပြောင်းလာတယ်ဆိုရင်ပဲလူလူရဲ့စန့်ကျင်မှုတွေကဆက်ပြီးတော့ရှိနေတယ်ဆိုတော့ပထမဆုံးအနေနဲ့ပြောသိချင်တာကအခုလက်ရှိစစ်အာဏာရှင်စန့်ကျင်လူလူလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကိုဒီသာဆန်းရဲ့အမြင်ကိုသိချင်ပါတယ်
အော်ဒေါ်ဒီဆိုရင်လည်းဘယ်လိုလဲသင်္ကာလအားဖြင့်လာကြရပြီတော်လုံးလူလူကတနည်းသေးရဲ့တနားမှာဒီကဘာလာမျိုးတွေးရပါတယ်တော်လုံးဒီစီအာနာတဲ့ပြေရောဒီအာနာသိမှုကိုရောလောကလက်မှတ်ခံရဲ့နော်တော်ဒီအာနာတဲ့တနည်းအောက်မှာနော်အသားကြတော့မှမဟုတ်ဘူးသူကကျွန်တော်တို့ဒီသင်္ကာလဖြစ်လာကတော်လည်းပါလာဖြစ်တာကတော့အကောင်းဆုံးသက်တည်ပြီးရည်ပြီးလို့ကျွန်တော်ကပြောလိုပါတယ်။ဟောကျွန်တော်တို့တော်လည်းရေးတိုက်ခွဲပြီးနာပုံစံမျိုးစုံနဲ့ဆိုတော့ကျွန်တော်တို့ကြော်ရည်ရဲ့စမ်းတိုင်းကိုမရောက်မချင်းကျွန်တော်တို့တက်ပြီးရောဒီကက်ဘာကြောင့်လဲဆိုတာအမြဲတမ်းသိရနေဖြစ်ပါတယ
်။လမ်းမောထွက်ဆန္ဒပြတာတွေဟာတရင်လိုမျိုးတော့ဟိုအုံနဲ့ချင်းနဲ့မဟုတ်တော့ပဲနဲသွားတဲ့ဆိုပေမဲ့ရှိရောရှိနေတော့ပဲမန္တလေးပါဝင်တချို့မျိုးတွေမှာဆိုရင်နေတိုင်းရှိနေတော့ပဲတစ်ဖက်မှာလည်းစစ်ကောင်စီကသူတို့ကိုစန့်ကျင်တာစန့်ကျင်တဲ့သူတွေကိုပို့ပြီးတော့ပြင်းပြင်းထန်ထန်နှိမ်နှင်းလာတယ်စစ်ကောင်စီဘက်ကလည်းသူတို့ကိုတတိုင်းပြည်လုံးကစန့်ကျင်နေတာမဟုတ်ဘူးတချို့မျိုးတွေမှာပဲစန့်ကျင်နေတာဆိုပြီးတော့ပြောတာတွေရှိလာတယ်ဆိုတော့အခုနောက်ပိုင်းဒီတော်လိုင်းရင်အသွင်ပြောင်းလာတော့ဆန္ဒပြသပိတ်တွေကလည်းအရင်လိုတော့မဟုတ်ပါဘူးဗျာဆိုတော့ဒီဆန္ဒပြသပိတ်တွေဆက်ရှိနေဖို့ဘလောက်ထိအရေးကြီးတယ်လို့ရောဆိုမလဲဗျ။ဟု
တ်ကဲ့ကျွန်တော်အမြဲတမ်းပြောပါတယ်ကျွန်တော်တို့ဒီလူတွေဦးတော်လည်ရေးမှာဒီနေ့ကျမှာကျွန်တော်တို့တော်လည်ရေးရဲ့မန်တိုင်ကြီးပေါ့ဗျ။ကျွန်တော်တို့ကအိကမန်တိုင်ကြီးကျွန်တော်တို့အားခုကျွန်တော်တို့ကတော့ပြတ်ပါလိမ့်ပါတယ်။ပထမတော့ဒီကျမှာကျွန်တော်ရေးကြည့်လို့ဖြစ်တဲ့ဆက်နက်ကအခုကံပေါ်လာဖြစ်တဲ့ဆိုင်ွက်ဖြစ်ပါတယ်။ဒုတိယအနေနဲ့ကျွန်တော်တို့ရဲ့ဒီဓမ္မဆက်ကစိတ်ဆိုင်ွက်ဖြစ်တယ်။တတိယအနေနဲ့ကျွန်တော်တို့ဒီစီရီယံပေါ့အော်ကျွန်တော်တို့ဒုမတက်တဲ့ဒုဖက်ကြတာတဲ့ဒီတီယန်လေးပေါင်းတယ်ဒီတီယန်တိုက်ပွဲဖြစ်တယ်ဒုက္ခအနေနဲ့ကတော့ဒီတက္ကမြင့်တာဟာကျွန်တော်တို့ဒီအတွက်အမိတွေအခုရတိကတိယဝင်ဆိုရဖြစ်တယ်စစ်ကောင်စီရဲ့အကြမ်းဖက်အုပ်စုဖြစ်တယ်ဆိုတဲ့ဒီတိယဝင်မှုတိုင်ရတန်ကြီးတမန်ကြီးတိုက်ပွဲပေါ့နော်ကျင်းသမားနော်ဒါအမှုရောက်နေတယ်ကျွန်တော်တို့စစ်ကောင်စီကိုအပြစ်မှမပြုဘူးနော်လက်မခံဘူးသူနဲ့အသက်ကမလုပ်ဘူးဆိုတဲ့ဘူးတရိတ်တိုက်ပွဲပဲကျွန်တော်တို့ကဒီကောင်းနေဒီတော့ကိန်းကြီးမှတော့အားကောင်းပြီလို့လည်းဆန်ကျင်ကြီးတွေကသာမန်နေမှာဒီတော့ကိန်းကြီးရဲ့တော့အခုကနော်ဒီမန်တိုင်းတစ်ခုခုအားနေသွားမယ်ဂျိုင်းနေသွားမယ်ကျန်နေပေါ်လာပြီးဒီကုတော့အပေါ်မှာတော့တို့ရတာတို့လက်ကတော့မှာဖြစ်ဒါကြောင့်တို့ကရဲရဲတွေ့တယ်တော်တယ်ကြီးရဲ့တော့ကိန်းကြီးအားလုံး တော်လည်းရင်းကြီးနိုင်အားလုံးမောင်းကောင်းဆန်းပါလေကိုဒီကြီးရဲ့ဆက်ပါမလို့ပြောလို့ပါဒုတိယအခုနေတော့မှတ်ပါတယ်ကျွန်တော်တို့ဒီနေ့အချိန်မှာဓမ္မခက်ကတပိတ်တိုင်ပွဲကကျွန်တော်တို့ကဖေဖော်ဝါရီမှာခြေပဲကာလနဲ့ရှင်းတယ်သူသူပါဝင်မှုဒါတော့ကြပါတယ်ဒါလည်းကျွန်တော်တို့နော်ဟိုအစမ်းတဲ့ဒီရေဘောဘူးလူတို့သိကြရတယ်ကောင်းမသိသင်္ခါကြီးရောတော်တော်လက်လက်ဆိုလို့အတူတူကောင်းအောင်မရှိပါကျွန်တော်တို့ကလားတိုင်းပုံလေးကြီးကန်တော့ဒီကလေးကန်ဆိုဓမ္မတက်ပါတယ်ဒီလိုဆိုရင်သနာတွေကိုအင်းချမ်းစွာသနာပြနေတယ်ညာကျေလူသနာအစ်စ်ဒီအစ်စ်ဒီရေရေတက်တက်ဖြစ်တယ်ကွာဟောတင်းတင်းတိုင်းဒီတိုင်းတော့သိခံရတယ်ဓမ္မတမကျုပ်ဝဲခံရဟောဒီလိုတင်းတော့ကျွန်တော်တို့ကစိလာကြတဲ့ပဲဒီလေဝင်စက်ပြီးစီးရဲပါဘာလို့ဒီကံကိုကြီးကတောင်းနေပါပြီအမှန်ကအပြိမဲ့ပြို့ပါအောင်ကျွန်တော်တို့ရဲ့စလာကဒိဋ္ဌိပွဲဆိုတာကဘာမှတောင်းတာအစီအစာလို့ဒိဋ္ဌိပဲအဲ့ဒီနေ့တင်ကျွန်တော်ကလာဒီသဘိတိကြီးလက်ချေတော့ပရာတောင်းကြတဲ့ဒိဋ္ဌိလက်တိုင်းကလုံးပါပဲနော်ဒီကြီးတော့ကြီးလက်ချေအဲ့တော့တွေးနေတာကဘာကြောင့်လူလူပေါဝင်မှုတွေဒီအားဖြစ်ပါလေဒီကြီးကြီးလေစစ်ကောင်ကြီးရဲ့ကြမ်းဖက်စစ်တပ်ရဲ့လက်သက်ရုံးပါ
ပြီးခဲ့တဲ့လပိုင်းကပေါ့နော်ကျွန်တော်စစ်ကောင်စီအဖွဲ့ဝင်တယောက်ကိုအင်တာဗျူးရဲ့အခါမှာတော့သူကတော့ဒီသူတွေအနေနဲ့ညဉ့်ဉန်းစွာဆန္ဒပြလို့ရတယ်လို့ပြောတယ်ဒီဆန္ဒပြတဲ့သူတွေအနေနဲ့ဒီအကြမ်းဖက်တာတွေပြည်သူပိုင်းပစ္စည်းတွေကိုဖျက်ဆီးတာတွေမလုပ်ဘူးဆိုရင်စစ်ကောင်စီဘက်ကလည်းဒီလိုမျိုးအကြမ်းဖက်အင်အားသုံးနေနေစရာမလိုဘူးဆိုပြီးတော့ပြောထားတာရှိပါတယ်ဆိုတော့အဲ့ဒီအပေါ်မှာရောကိုတေသာအစမ်းနေနဲ့ဘယ်လိုပြောကျင်လဲအဲ့တော့ဟုတ်ပါဘူ
းမင်းနဲ့ပြောင်းခိုက်တဲ့အာသာကရာလိုပဲပြောလို့ပါတယ်ပြောလို့ရမန္တလေးမှာဆိုရင်လည်းလုံခဲ့တဲ့ဂျပန်ကြီးရပဲနော်သံဃာသမဂ္ဂတပိတ်အခွဲခံရပါတော့ကျွန်တော်တို့သံဃာတော်တကယ်ဆရာပါတော့နော်ရဲ့ကြီးဆရာတော်ဒီဦးနေဦးတော်နဲ့သံဃာသမဂ္ဂတိကောင်းလို့ရဲ့ရဲ့ဆက်ဆက်ကြံပြီးတော့နော်ရုပ်ဝင်နေနော်စီယူနီပေါင်းရဲ့ကြီးမပါဘူးရုပ်ဝင်နေတဲ့နဲ့တကယ်လက်တန်းဖြစ်တယ်ဗျာကားနဲ့ဝင်လိုက်တယ်အိုင်းလေးဝင်လိုက်။ဒါကတော့နမူနာတစ်ခုပဲပြောတာ။အဲ့ဒါကျူရီယာမကြာခဏဖြစ်နေ။မကြာခဏ။အဲ့ကျွန်တော်တို့ခုနပြောလို့လက်နဲ့ကြည့်တာလို့ဟော။အဲ့လိုတစ်ခေါက်တော့မပါဘူးဗျာ။နော်။တိုင်းပုံကြီးသီတိုလန်လေးကြီးနဲ့နော်။ကျွန်တော်တို့ဣတက်ပြီးတဲ့မိတ်ဆိုင်ပွဲကြီး။နော်။ကျွန်တော်တို့ဒီနော်အကြမ်းဖက်ဖို့ကြိုးစားတာကျွန်တော်တို့ကနော်။ဒီဒီမီလိုရဲ့ဇူလာချက်ဒီညစွာတောင်းဆိုရဲ့ဒီအပိတ်ဒီလိုမျိုးကိုတော့မှနော်ဒီစက်ကောင်ကြီးရဲ့ရဲ့ဆက်ဆက်နော်နေ့စဉ်နဲ့အပြအပိနဲ့အပြသူ့ခဲကြီးရဲ့စက်ပြက်ကြီးရဲ့အသည့်ရဲ့လို့ပဲတော့ပြောကြည့်ပါလေအကျိုးခုနကပြောခဲ့တဲ့အဲ့ဒီနော်ဒီစက်ကောင်ကြီးဒါပါကပြွင့်ဝင်နေတဲ့သူ့မယုံဘူးဆိုသူ့ကိုယ်တိုင်အသိဉာဏ်ကြီးတော့ဒီနေ့ကျွန်တော်တို့ရန်ကုန်မှာဖြစ်တဲ့မန္တလေးမှာဖြစ်တဲ့ဗိတ်ကြောင်တို့ကတိုက်ကြည့်ပါလို့ကျွန်တော်တို့သူ့ဘလို့ကြုံမှာမလဲနော်သူ့ဟာတော့သူ့ကိုယ်တိုင်ဖြစ်တဲ့သူ့ကြီးသားလို့ပြောနေတယ်ဖြစ်တယ်ဒါမှမဟုတ်တကယ်ဒီနေ့ပေါ်သိကြတော့နော်ဒီလာကြည့်ပါတိတူကြီးသာလို့ကျွန်တော်ကတော့ပြောလို့ပါတယ်။ဟောစက်ကောင်ကြီးကကျွန်တော်တို့ဟောအဲဒီတီကန်ဘယ်ပြင်ဝေကူမှမလိုက်တာပဲနဲ့ဟောဒီလမ်းမတက်ကတပိတ်ကြီးရဲ့ရဲ့ဆက်ဆက်နော်သိတတ်နေရဲ့သူ့ပွဲနေရဲ့တိတ်ခတ်နေရဲ့သူကဆိုတော့နော်သတိတက်တာရတာလေးအောက်အားလေးပတ်တန်းကြီးခိုင်မှာတုံးနေကြည့်ပါတယ်လို့ပဲပြောလို့ပါတယ်။ဟုတ်တော့ကျွန်တော်တို့ဒီဓာတာကကျွန်တော်တို့ဒီလူကြီးတွေကတော့ဘလောက်ပဲအကျန်းဖက်ပါလိစက်ကောင်ကြီးဘလောက်ပဲကြီးသက်ပါလိကျွန်တော်တို့ရဲ့တိုက်ပွဲဒီနာရီအားလုံးကိုလက်တော်တော်မှာမဟုတ်ဘူးကျွန်တော်တို့တော့တော့သွားအောင်သိပြမှာပါဘူးတပိတ်တိုင်ပွဲကကျွန်တော်ဆက်ပြီးတော့ကျင်းဟုံပေါင်းနဲ့ကြည့်နေပါသိကြတယ်လို့ပဲပြောလို့ပါတယ
်ဟုတ်ကဲ့
အတန်တိတ်သွားမှာပေါ့ကျွန်တော်တို့လန်တိတ်သွားမှာပေါ့ပေါ့
ဟုတ်ကဲ့ဒီလိုမျိုးသူဒီစစ်ကောင်စီဘက်ကအကြမ်းဖက်နေနေနိုင်တဲ့တစ်ဆက်သေးပေါ့နော်ကျွန်တော်နောက်တစ်ခုအမေးချင်တာကအခုနောက်ပိုင်းဆိုရင်စစ်ကောင်စီဘက်ကဒီတပ်ဖွဲ့ဝင်တွေကလူတွေကိုဖမ်းတယ်ပြီးရင်နောက်နေ့ကျရင်အလောင်းလာထုတ်ပါဆိုပြီးတော့ပြောတာတွေရှိတယ်ဥပမာတစ်ခုအနေနဲ့ဆိုရင်မန္တလေးကဒီမြို့မတီဝိုင်းကကိုဖက်တီဆိုလဲဖမ်းသွားပြီးတော့နောက်သူတို့လက်ထဲမှာပဲသေသွားတယ်နောက်တံမျိုးချစ်တာတွေကတော်တော်များများလည်းရှိတယ်ဗျာဒီပေါ်မှာကိုတေသာဆန်းနေနေရောဘလို့မှတ်ချက်ပေးလို့လေ
ဟုတ်ပါတယ်ဒါကျွန်တော်တို့မန္တလေးမှာဆိုရင်တော့မှကျွန်တော်တို့ဒီနေဖမ်းသွားတယ်เนาะတာဂက်တရက်နေ့ရဲ့အလောင်းလာတယ်လေပါထုတ်ဆိုရင်တော့အလောင်းမပြေရဘူးနော်ဥပမာဒီကတော့ပတ်ကြည့်လို့ကျွန်တော်တို့အလောင်းတော်မျိုးမရခဲ့ဘူးเนาะပြုတ်ပြီးသွားပြီလေဒါလို့မျိုးစိတ်ဓာတ်တွေကမန္တလေးအပါအဝင်တစ်နိုင်ငံလုံးမှာဖြစ်နေတယ်เนาะကျွန်တော်တို့အရေးပဲလက်ရသွားတယ်เนาะလက်ချင်းဖမ်းသွားတယ်ခင်ဗျာတော့ပြေသွားပြီဒီနေ့ရအပ်သွားတယ်နောက်နေ့မှတုံးသွားခရဲเนาะသူအားပြရပါအဲ့ဒီအလောင်းတော်ကျွန်တော်တို့သူ့ကိုထားတယ်အဲဒါတွေဒီเนาะကျွန်တော်တို့ပြောနေတာကဘယ်တော့မှတက်ွေသွားမှာမဟုတ်တယ်เนาะဘယ်တော့မှဒ ကြီးကြောက်သွားမှာဟုတ်တယ်နော်သင်ဘုံခြေလို့မရတဲ့ဒါသွေးမှုတွေဖြစ်တယ်နော်ဒါဒီကြီးရသွေးမှုတွေဖြစ်တယ်လို့ဒါမျိုးနွယ်ကိုကျွန်တော်တို့နော်သူ့ပေကိုအင်မတန်မှတ်ဖို့ဖြစ်တယ်နော်ဒါသွေးမှုတွေဖြစ်တယ်လို့ကျွန်တော်ကပြောလို့ရတယ်အဲ့တော့စစ်ကောင်စီကကျွန်တော်တို့ဒါသွေးမှုရိုးစုံကျူးလွန်နေတဲ့အချက်ဖတ်ပုံဖြစ်တယ်ပါသူ့ရဲ့လုပ်ရည်ရအင်မတန်စိတ်ဓာတ်သွားသက်ပြေကြတယ်လို့ပြောလို့ပါတယ
်ဟုတ်ကဲ့အခုနောက်ပိုင်းမှာတော့တနိုင်ငံလုံးလူလူမှာလူလူကဒီခုခံစစ်တွေပေါ့လှုပ်လာကြတယ်ဆိုတော့ဟိုနေရတော်တော်များများမှာလူလူနဲ့ထိတိုက်တွေ့ရတယ်ရှိလာတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီလိုမျိုးလူလူနဲ့ထိတိုက်နေရာတိုင်းလူလူမှာထိတိုက်တွေ့ပြီးတော့လူလူရဲ့ခုခံစစ်တွေနဲ့တွေ့လာနေတဲ့အခြေအနေပေါ်မှာရောကိုတီတော်ဆန်းဘယ်လိုမြင်မိလဲ
ဒါဟောဗျာကျွန်တော်တို့စနေနေ့လာတဲ့ဒီစိုက်ကြာကြီးပမောနီအောင်ဒီလိုလိုပေါ့နော်ကျွန်တော်တို့ကဒီဒါမိုးပြီးတော့ပုတ်ထုတ်နေတဲ့အနာတီကိုဒါကန်ပြီးတော့ကြက်လေဆန်းသူ့ရေတိုင်းကိုကကျွန်တော်တို့ရဲ့စမိုင်းလေးတောင်းတယ်ဆိုကျွန်တော်တို့ကလားဖေဖော်ဝါရီမတ်ဒီပဲတောက်တော့ငင်းငန်းစွာကျွန်တော်တို့လူဦးရေစိတ်နဲ့စမ်းနေပြီလမ်းမတ်မှာမိမိတို့ရဲ့လူကြီးခနာတွေကောင်းနေတယ်တို့ကကျွန်တော်တို့ကြက်လေရရှိခဲ့တာကြီးတန်နေလေတဲ့အဲ့ဒါဒီလေကျွန်တော်တို့ကိတက်ကရုပ်သက်ကြီးဒီခါမှာကျွန်တော်တို့နေရတဲ့နော်တရားမျှတတဲ့ခုကန်စစ်ခုကန်ဒေါ်လာစစ်ဆိုတော့မဖြစ်မနေဒီတရားနဲ့ဒီလန်ကဖြစ်လာတယ်ဒီကဒေါ်လာကြီးရဲ့နောက်တန်းကြီးဖြစ်လာတယ်ဒါကလည်းဘာမှလည်းပြူရီကြီးလာတယ်နော်တရားမျှတတဲ့စစ်ခုကန်စစ်ဆိုတာဘာမှလည်းဒါပြူပြီးပါတယ်ဘောတရားမှလည်းအဲ့ဒါကြောင့်ဒီနေ့မှာတော့ကျွန်တော်တို့ကဒီတရားအမှန်တရားနဲ့ခုကန်ဒေါ်လာစစ်ကိုကျွန်တော်တို့ပြူရီရတာမဖြစ်မနေဒီနေ့ရဲ့ကဒါသုံးဖို့တဲ့တို့ကတော်လန်စစ်ကိုတို့ကကြီးတဲ့ကြီးတောင်ရပြီလို့ပဲပြောလို့ပါတယ်
အခုကျွန်တော်နောက်ဆုံးတစ်ခုပေါ့နောက်ဆုံးတစ်ခုမေးချင်တာရှိပါတယ်ဆိုအခုကျွန်တော်တို့ကတော့ပြောလို့ပဲအခုဆိုရင်စစ်တပ်အာဏာသိမ်းတာဟာရှစ်လရှိလာခဲ့ပြီရှစ်လကျော်လာခဲ့ပြီဆိုတော့ဒီရှစ်လကျော်ကာလမှာတိုင်းပြည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရောကိုတေသာဆန်းဘယ်လိုသုံးသပ်ပါသလဲခင်ဗျ
အော်ဗျာကျွန်တော်တို့နိုင်ငံနိုင်ငံကစတေစတေနောက်ပိုင်းမှာဒါနိုင်ငံကြီးစပြီးတော့နော်ခြေတော်မှုတွေစခဲ့တယ်ဆိုတော့နိုင်ငံကြီးခြေတော်မှုတွေနဲ့လုံရပြီးပွားရေးလူမှုရေးပေါ့လူမှုပြွားရေးကုန်တက်မှုတွေညပ်ပါကြည့်ရပါနော်ဒီတော့ပြီးပွားရေးခြေတော်တဲ့နောက်ပြီးခလာလူပြည်ညာကျွန်တော်တို့လူနေမှုတွေအများကြီးဒီတက်ပြီးတဲ့သူတွေပူတော်လုပ်ပေးနော်အောက်တက်တယ်ခံထုတ်တက်ရတယ်တို့တော့ဒါဒီအားလုံးပေါ့ဒီ2018ဘဝရည်ရည်စစ်အာဏာလိမ့်မှုတော့အားလုံးကိုတောက်ကျန်ဆုံးပြီးလဲအနည်းဆုံးလမ်းကိုဘေးပေါ်ဆက်သွားပြီးလဲလုံးရည်ကြည့်လို့ပဲဟောပြောလို့ဟောဒီနေ့ဒီမှာလည်းအားလုံးဖြည့်ရတယ်မြန်မာစက်ငွေဈေးနှုန်းကနော်သမဏံတော့ဘုန်းဘုန်းကျောက်ပါပြီလေကျွန်တော်နိုင်ငံရဲ့လူမှုကြီးဝါးရေးစေတမ်းကတော့ညာအပ်ပါနေကြပါကျွန်တော်တို့ကကိုရီးယားသမဏံရဲ့အပြည့်အစုံကသာရတယ်ကြီးဝါးရေးတတိယကနေဆုံးထုတ်ရသွားပြီအဲ့ဒီကြောရမှာသုတ်ပြောရမှာကျွန်တော်တို့စစ်အာဏာရှင်ကြောင့်စစ်အာဏာရှင်ကြောင့်ကျွန်တော်တို့နိုင်ငံလူမှုရေးစွာရေးအခြေအားတော့များစွာသုတ်ပြောသွားပြီ။ဟောနောက်ကိုအားကြီးသုတ်သွားပြီ။ဒါပြောလို့ပါ။ဒါရင်းအားလုံးရဲ့ခုဒီတော့တည်ရင်ဆိုင်ပါလေဒီစစ်တပ်တွေဖြစ်တယ်။စစ်အာဏာရှင်တွေဖြစ်တယ်။ဒီစစ်အုပ်စုတွေဖြစ်တယ်။ဟောဟုတ်ပြောလို့ပါလေ။ကျွန်တော်တို့ကြည့်လို့ရတဲ့အနေနဲ့ရောကျွန်တော်တို့ဘလောက်ပဲဆက်သေးပြီးပါလေ။ကျွန်တော်တို့ကျော်ရည်ရဲ့ဘာနိုင်ရောက်ပြရတာဆက်တော့တော်လည်းဒီကိုဒီကနေ့မှာဖြစ်တယ်။လက်ရှိအဲဒီကဖြစ်နေတဲ့ဒုက္ခဒုက္ခမျိုးစုံရဲ့နော်ခုဒီတော့တည့်ရခံပြီးကျွန်တော်တို့တမိုင်းနေတာတော့စစ်အာဏာအိမ်စစ်အာဏာရှင်ဟုတ်လို့ပဲစစ်တယ်လို့ကျွန်တော်တို့ပြောလို့ပ
ါဟုတ်ကဲ့ပါအခုဒီသာဆန်းကျေးဇူးပါပဲအရာဆိုရင
်ဟုတ်ကဲ့ကျေးဇူးကြီးပါတယ်ကျွန်တော်ပါ
ကိုရနိုင်ဆက်တဲ့မြင်မြန်ထားတာပါရှင်ဒုတိယပိုင်းနာယူဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင
် VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုemail သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ဒီဝေမြန်မာပိုင်းတနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့လိုင်းတူမီတာ38 kHz 933ညလိုင်းတူမီတာ32 kHz 938ညလိုင်းတူမီတာ57 kHz 5885နဲ့လိုင်းနာမီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့သတင်းတွေကသုတအစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့မတ်အင်ဂျင်နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုနိုင်ပါပြီရှင်
။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါတယ်။ကျမအင်ဂျင်နိုင်ပါ။
အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုဖယ်ထုတ်နိုင်ခြင်းရှိနေကြောင်းမလေးရှားကပြောကြားလိုက်ခြင်းဆိုတဲ့ကောင်းစဉ်နဲ့ဒီဒီပလိုမက်သတင်းစာအွန်လိုင်းမှာ Sebastian Stringio ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။ကဲရဲ့ရှုံချခံရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီအပေါ်မှာအာဆီယံအရှိတောင်အာရှနိုင်ငံများအသင်းကြီးအနေနဲ့စိတ်ရှည်မှုအတိုင်းအတာပျောက်ဆုံးနေပြီလို့ဆိုပါရယ်။မြန်မာစစ်ကောင်းဆောင်တွေအနေနဲ့အာဆီယံအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်မယ်ဆိုရင်ဒီလာအတွင်းကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာအနေနဲ့ဖယ်ထုတ်ခံရနိုင်တယ်လို့မလေးရှားနိုင်ငံသားဝန်ကြီးတစ်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်ဆီယနာတင်ပြီးတဲ့နောက်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကျက်အတဲကိုဝိုင်းဝန်းဖြေရှင်းဖို့မြန်မာအပါအဝင်အာဆီယံအဖွဲ့ဝင်10နိုင်ငံလုံးကဘရူနိုင်းဒုတိယနိုင်ငံသားဝန်ကြီးအေရဝွန်ယူဆပ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်အဖြစ်ဩဂုတ်လကသဘောတူရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်စိတ်ပျက်နေတဲ့မလေးရှားနိုင်ငံသားဝန်ကြီးဆီဖူဒင်အဗ်ဒူလာကအောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိပြုလုပ်မယ့်အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာကိုဖယ်ထုတ်ဖို့အကြံပြုခဲ့တာဖြစ်ပါတယ်။ဒါ့အပြင်အခြေအနေတစုံတရာတိုးတက်မှုမရှိရင်အာဆီယံထိပ်သီးအစည်းအဝေးမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ပါဝင်ဖို့အခက်အခဲရှိလိမ့်မယ်လို့သူ့ရဲ့ Twitter မှာမလေးရှားနိုင်ငံသားဝန်ကြီးကရေးသားခဲ့ပါတယ်။အလားတူအင်ဒိုနီးရှားနိုင်ငံသားဝန်ကြီး Ritno Masudi ကလည်းအင်္ဂါနေ့ကအာဆီယံနိုင်ငံသားဝင်ကြီးများရဲ့အွန်လိုင်းဗီဒီယိုအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာအခြေအနေတွေတိုးတက်လာမှုမရှိတဲ့အပေါ်အာဆီယံအနေနဲ့ပုံမှန်လုံခြုံလုံဆင်အတိုင်းမလုပ်သင့်တော့ဘူးလို့အဖွဲ့ဝင်နိုင်ငံတချို့ကဆွေးနွေးခဲ့ကြတယ်လို့ပြောကြခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်အေရဝွန်ကိုဖမ်းဆီးခံထားရတဲ့အရက်သားကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေးခွင့်ပေးမှာမဟုတ်ဘူးလို့စစ်ကောင်စီကအကြောင်းပြန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားဝင်ကြီးတွေကအခုလိုမှတ်ချက်ပေးပြောဆိုခဲ့ကြတာဖြစ်ပါတယ်။အာဆီယံပြည်ညင်စာတမ်းအရာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုထုတ်ပယ်ဖို့ရက်ဆိုင်ဖို့ဆိုတာမျိုးမပါဝင်ပေမဲ့အပိုင်20မှာဖော်ပြထားတဲ့အရာဆိုရင်စာတမ်းပါအချက်တွေကိုစွတ်စွတ်ရွတ်ရွတ်ချိုးပေါက်တာဒါမှမဟုတ်မလိုက်နာပါကဒီကိစ္စကိုဆုံးဖြတ်ဖို့အာဆီယံထိပ်သီးအစည်းအဝေးကိုတင်ပြဖို့ပြဋ္ဌာန်းထားကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်ဒီကွတ်လို့ခေါ်တဲ့တန်တမာရေးမိဖက်၄နိုင်ငံအနေနဲ့မြမရေးမှာသူတို့ရဲ့ပထဝီနိုင်ငံရေးဩစာအင်အားကိုသုံးနိုင်ကြောင်းကောက်စင်နေ UAsia Review Online တင်မှာဒေါက်တာအဇင်းအဗရာဟမ်ရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြမှာပါ American Japan Australia နဲ့ India စတဲ့မိဖက်၄နိုင်ငံရဲ့လုံခြုံရေးဆိုင်ရာမဟာဗျူဟာမြောက်ဆွေးနွေးပွဲဟာ2009ခုနှစ်မှာစတင်ခဲ့တာဖြစ်ပြီး Indo-Pacific ဒေသအတွင်း American ရဲ့မဟာမိတ်တွေအပေါ်တရုတ်ရဲ့ချင်းချောက်မှုကိုတုံ့ပြန်ဖို့ရည်ရွယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီကွက်ရဲ့ဥတီချက်ဟာတရုတ်ကိစ္စဖြစ်ဆက်ပြီးရှိနေပေမဲ့ဒေတာရင်းပုံမိုကျပြင်းတဲ့အကျိုးစီးပွားကိစ္စတွေကိုဆွေးနွေးဖလှယ်ကြတယ်လို့သူတို့ရင်ဆိုင်နေရတဲ့ပြဿနာများစွာတွေကတချို့ကိုချက်ချင်းစီမံခန့်ခွဲဖို့လဲဆွေးနွေးကြတာပါဒါပေမဲ့လည်းအားလုံးထက်အရေးကြီးတာကတော့မြန်မာနိုင်ငံကပြဿနာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့အရက်သားပြည်သူတွေကြားဖြစ်ပွားနေတဲ့ပဋိပက္ခဟာဒေသတစ်ခုလုံးရဲ့တည်ငြိမ်ရေးကိုကြီးမားတဲ့အန္တရာယ်ဖြစ်ချင်းချောင်းနေပါတယ်။ဒီမိုကရေစီလိုလားသူတွေဘက်ကအနောက်အစုကထောက်ခံတယ်လို့မြင်တဲ့နေရာမှာသူတို့နဲ့ဆန့်ကျင်ဘက်အဖြစ်တရုတ်ကစစ်ကောင်စီကိုအလိုလျောက်ထောက်ခံတဲ့အနေအထားတော့မရှိဘူးလို့ဆိုပါတယ်။ စစ်ကောင်စီအနေနဲ့ရေရှည်တည်တံ့ဖို့မရှိဘူးလို့တရုတ်အစိုးရကမြင်နေတာကြောင့်ဒေတာရင်းတည်ငြိမ်ရေးနဲ့သူတို့ရဲ့ခေတ်သစ်ပိုလမ်းမှာစီမံကိန်းရင်းနှီးမြှုပ်နှံမှုတွေအတွက်ပြဿနာဖြစ်ရှိနေတာပါဒါပေမဲ့လည်းသူတို့အနေနဲ့ကြိုတင်သတိထားတဲ့အနေနဲ့ဘတ်တပတ်ကိုပေါ်ပေါ်ထင်ထင်ထောက်ခံတာမျိုးကိုရှောင်ရှားနေတာဖြစ်တယ်လို့ဆိုပါတယ်ရေပုံရအဖြစ်အခုပဋိပက္ခမှာဆေးအုပ် ဒီမှာတော့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ crypto digital ngwe che snit ha nai ngai ye banar ye sai ya aje aje lut myaw ya lan chaung phi ta chho ga myin ja de so de kaung sin ne KR Asia digital media tadin online ma phop ya tha de saung ma phit par de February la sia na taing pi de naw sit kaung si ye ajan phat phan si nei ne mu re ga ni lut myaw phu thai nai ngan bat ko thwat pye la du re de social media ma lu ti nya de ko win ko ko aung chaung phop ya tha ya ma Parent token tie up the bank on the lead, think and tie up the unine, bank on yaw chima, letter person machine me, Natalna kuni, so by gala, digital widget cookie day, Bitcoin, dollar diago, wait tarry it where, bank on ma, nebu, dubian yaw jima, dollar ngaya yashi getaha, a dolly who a talku picket down, sachi yitabari. Go wink go on the way, nyama dom yam yaha, boho tokai mu, short chart tarry, Bitcoin lu, Digital Nguiji Yao Weriku, Lungere Ni Ningiga, Satin Sandat Lokan Gezari Lusubari, Pabimele Natalniseb Yi Nilama, Nyamab Hobangani, Nangan Drimma, Cryptocurrency Go Tongrim of Dujang Jinya Gedalu, Tidure Nine, Digital Nguiji Yao Weriku, Yatampule, Taitongere Lusubari, Tibayo Nyama Osu Tsugani, Nyamab Hoban Tencho Mune, Sikansi Ocho Muku, Jolan Nine, Digital Nguiji Siniku, Pandibu, Myolin Jane, MYD, Nyama Dollar Siman Gengu Satingere Lusubare, Nyama Dollar Gu, Nano Lukore, Natal Sangagunika, Pandigere, Tetia Muse, Cryptocurrency, Digital Nguiji Siniboma, Che Kantabi, American Dollar, Narawne, Satin, Yini, Myonange Jangle, Amnima Polure, Nyama Dollar Siman Gengma, Pawindu Dauga, KR Asia Gu, Pyojagere Lusubare, Nyama dollar nanuha, Bitcoin lu, a char cryptocurrency rene sindu di, diatese billion coin, dambo ti, ganta tare lu dugap yobare, ana de ni de la jagrega, Nyama dollar digital nguiji simangengu starting gejang, eri lugap yojagere lusubare, MYD lo kore digital, Nyama dollar simangenye, sakupu sane ya, MYD ha, Nyamanangemha, democracy yashi yegu, bamboo bu, lo tare, Lulette, Tedia, Muse, cryptocurrency, Tedelu Suare, Akulu, MYD, digital guinegu, Lawe, Tashibu Suye, Tonsaduri Nine, Google Play Store Ne, Apple App Store Application Rima, MYD account Primu Lu Adale, Samama Popja Tavarishi.
Tishu Apigari de Jesu to Demare, Nimati du Pida Alo, B and the Abangani, Kingwe Tavazilu, Sumunga, Tamarishi.
မင်းဂျင်းနိုင်တင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာစောင်းပါကောင်းတို့ရဲ့အစီအစဉ်အပြီးမှာတော့အခုဆက်ပြီးမအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုအလှည့်ပေးကြပါရစေ။ ဒါပြီးတော့အခုတလောတော်ရရှင်တွေတော်တော်များများတမရွေးအီးမေးလ်ကိုလည်းစာရေးပြီးတော့ပို့ကြတာလည်းရှိပါတယ်ရှင်။အေးစာတွေကိုကျွန်မပြန်ချပေးသွားချင်ပါတယ်။မင်္ဂလာပါဗျို့ရေ။မြမပီကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းတော့တော်ရရှင်တွေအတွက်မက်ဆေ့ချာမှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျွန်မတို့ရဲ့ post တွေအောက်မှာ comment ရေးလာကြတာ။နောက်ပြီးတော့အခုတလောတော်ရရှင်တွေတော်တော်များများတမရွေးအီးမေးလ်ကို
Aku lo pertama uzon jengi lai tawi biasa sudah terasa. Kau ni tu ringan lo. Ejen tak kau siwa yang dolan ye pichen laga sabio. Fiu ego nasi lalung ah.
Fiu ego radio gani nasi ngira. Tentang kuni gani nentang desi tiba. Now internet simpi lalu radio ne wige ya gani. Februari ini ma pianwe bi. Internet maya ye radio internet ya ye Facebook gani mian nasi simpi bare. Teringana songong lele ne mai dana jodian sade. Yamabima Beza Ma, a season male, let's see a chin in that guy needed the chin lady, Lun Belo, Tiduavia. Then on the hood also, Jamare. But the Matakuga, Uang Kay, Yamaye, don't that chane, Ujos and Daruya, Yamaye, don't that chadigo, Faisal Ma, video, a pint at that tatin, Biba on Kamia. Now the Kugaro, RCSS net, SSBB down, Shidurigo, let's see a chin lady, a chin in Tema, Moody net, but the loo. My engineer, Pippi, go to the MPP, interview Baba Umbia, throw no interview they got the generic tattoo, Jaon, Mina Luba, Jesuavia.
Go need to ring Mimian and Sissima, maybe with Jalawai. Okay, throw up your Baba Mission. Then it's more of you got tolling be a Sissini. Uncle, your ma, you don't touch any. Ujos and I, your ma, you don't touch to gule, Facebook ma, view your pine at the ten baby slow. Throw a season, you got tomorrow radio ma, tolling a season each party. As I'm low, video net ten baby, video tomorrow, the video assistant hope out, no? A cool throw a season, you go need reno. Show me and then Tangala, Jinny Lou Yaris Raga, tomorrow ga. The radio on television is your tomorrow radio tolling the go yomian tajama tolling be up siluba. Tajamu tomorrow the genialetri live tolling be a good nyanai mari. Tamele gunaro at the map yoga lube who won't came in my you don't that chair. Now bureau, the anchors and diet in my you don't that chair. Now to go to my edi, you might be got pizza and the low season in the car tomorrow. Radio the tetra pandilla season in the tetra tamlo tomorrow the. Season in Masu, no video machine. Tadam of video go to that temple of Miyama, Tabi Mele, Facebook Marodi, season to go, Jambio Natan Loyama, you know. That is tomorrow view, we got told in Bede a season ago. Radio Raw Yomian Tanja, a season ago, Lulu Mace Ray, Jotan Langani, a chain me, Pan Ujishimana, Alon Tibano, Dima, Gojo Mentos Ray Dorazinga, Lulu Mace Ray, Jotan Lango, Pelo Payam, Lelu Milavai.
Ningraba Vue, Genova Vuego, Radio Gani, Menadine, Miena Tony Java, Vue Pada Alo, Cosinia Jama, Chanda Javazi. Viewing an RFA Gani Tolene, Lurumesu, Sizengu, PSI Sagani, Chilu, Yana, and Elu Tiavare, Chilu Yao, Belu, Lantea Mesura, Madiluva, Viewgani, Lantea Nijinavi, Mamamiro, Phone at Dampantavare, Adanga Majiro, Simjibu, Viewe, Dadao, Sendi Mesui, Lurumesu, Jokan Langu, Lantea Nili, Pauline Pipi, Tamamo, Sane, Bibu, Kunivao, Viewe, Jesus, mami bawa no, view ye aku ni go sah ni bawa me.
Okay, aku cuma itu ni. Kalau lain teh amle mila lo, lain teh bungur jema lama amati jawa. Tapi lain ni go biar 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 pinai mai. Lain teh ni jenara le jalan je lo di dalam sini biar lalu. Jema sini no, lain ni belu jadi biar teh amle surat teh. Lain ni berdua go biar di sini lo jual mibare. Tomorrow, Lulu may see Yotan Lango Panyu Jishu Jine, swing, Udel set 7DP, Asia Bin Juru, China Nevaka Diyati, Tawamo Ile, Taikon 6 Juru, China Nevaka Diyana Satom Chiparisi, Juru Panyu Mu Dede Chele Gujama, Download Frequency Yu Parupono, Arai Gujama Online Up, Bobby Like Bami, Tomorrow Viewe, Adiga Bima, Internet Samyan Apsite, Bernice.viewingnews.com, Surrey, Tomorrow Internet Samyan Amale, Dwajinai Mari, ไอ้จมารุเยอดีกเป็นมาอินเทอร์เน็ตสามีนาวยาวไปสุดเองที่ไทยส่งมาโกเรียนเนี่ยยกแต่เชลเลมยาสุดเลยนี่อะไรใช่ไหมไอ้นี่อะไรก็ตัวนี่ไล่ตานี่จมารุลูรุไม่สุดเอซิสิงานี่ทั่วเลยไปเอซิสิงสิยานับไปอ๋อจมารุเยดีลูรุไม่สุดยกแต่ไล่ก็พันยูจิชูนายเนี่ยคุณอารมณ์จูรุพันยูมุอัตเตอร์เชลเลติกุจมารุเยียบอยู่ตินทับไปไว้เช่พันยูจิชูมุเซนพีบาร์จิลูสุดังไหม สรุปยามานายเงี้ยนายเงี้ยที่นี่ลุงมุยยาเกษาว่าวันนี้เป็นตัวตัวราชินีก็วันที่มีอยู่สามเจ็ดกูลุลุเลเล่ทุบพอบอยู่ยี่ดาลาจารีสารีเด็กอาจจะชกุเล่เสพยาพอบยาไปจมารีเช่
ပြည်သူတွေအားလုံးငန့်နေကြပါပြီလို့ရေးလာတယ်သောရရှင်ကတော့စီအိုအေရေးပြည်သူတွေငန့်နေကြပါပြီဗျာစစ်အာဏာသိမ်းမှုကြီးရဲ့နောက်ဆက်တွဲဆိုးကျိုးကြီးတွေပေါ်ရှိတာလေးတွေထုတ်ရောင်းကြပေါင်းကြနှံ့ကြချမ်းမြေလေးတွေပိုင်းဖြတ်ရောင်းကြရောင်းစရာပေါင်းစရာမရှိသူတွေကတောင်းစားကြဖြစ်နေကြပါပြီ ဒါတွေဟာလက်တလုံးအစဉ်ပြေကြပြီမဲ့ရေရှည်မှာမဖြစ်နိုင်ပါဘူးစီဝါကြီးတွေကလည်းအကြီးအကျယ်ကြာစင်းနေသလိုတနေ့တနေ့ဈေးဥမပေါက်တဲ့နေတွေထောင်ငန်းချက်ဖို့လောက်ရာငန်းချက်ဖို့လောက်ပဲရောင်းရတဲ့အခြေခံဈေးတွေတော့ကြောင်းတွေပိတ်ထားတော့ပိုဆိုးပါတယ်ကုန်ဈေးနှုန်းတွေကလည်းခေါင်ခိုက်အောင်တက်နေပါပြီဒီလိုသာနိုင်ငံရေးအခြေအနေဆိုးဝါးနေမယ်ဆိုရင်တော့ပြည်သူတွေရဲ့ဘဝတိုင်းပြည်အခြေ
စင်တယောက်ကတော့မင်္ဂလာပါမေရီတနာကျော်နဲ့တကွာ viewee ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးဘေးရန်ကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့ကျွန်တော်ကတော့ကချင်တိုင်းသားအောင်ပဒန်းဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြလာပါတယ
်မင်္ဂလာပါမေရီတနာကျော်နဲ့တကွာ viewee ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးရန်ကင်းဝေးပြီးကျန်းမာကြပါစေကျွန်တော်ကအောင်ပဒန်းပါကချင်တိုင်းသားပါကျွန်တော်ပြောချင်တာကဗမာတပ်မတော်ဆီယနာတိန်ပြီးတော့အပြစ်မဲ့ပြည်သူပြည်သားတွေကိုမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာအခုမှမဟုတ်ပါဘူးဗမာတပ်မတော်ရဲ့အခုလိုမျိုးလူသားမဆန်စွာဖမ်းဆီးညှဉ်းပန်းနှိပ်စက်တာကျွန်တော်တို့ဒိုင်းနာဒေသတွေမှာဟိုးလွတ်လပ်ရေးမရခင် BIA ခေမာဆာလာခေနာဝတာနာဖခေကနေယနေ့ထိတိုင်မှာအခုလိုမျိုးတပ်မတော်ရဲ့လူသားမဆန်မှုကိုမျိုးပြနေဗမာဒိုင်းနာတွေပါထိတွေ့ခံစားကြရတဲ့အတွက်ကြံဗမာမဟုတ်တဲ့ဒိုင်းနာတွေကိုကိုချင်းစာနာမိကြမယ်လို့မျှော်လင့်ပါတယ်မျိုးပြနေဗမာတွေကအခုမှခံစားကြရတာပါကျွန်တော်တို့ဒိုင်းနာတွေကခစ်အဆက်ဆက်ခံစားခဲ့ကြရတာပါ
အခုလိုမျိုးစေဆိုးရရဲ့ဒီရဲရဲဆက်ဆက်ဖိနှိပ်မှုတွေကိုခံနေရတာအခုမှမဟုတ်တော့ပါတဲ့မြန်မာတွေအခုမှသိလို့ပါကျွန်တော်တို့ဒိုင်းနာဒေတာတွေမှာဖြစ်နေတာကြားလာပါပြီဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီတစ်ခါမှတော့မြန်မာပြည်တနယ်တပြားလူတွေအားလုံးတက်တေဖြစ်နေကိုယ်တိုင်ကြုံတွေ့လိုက်ရရင်ဆိုတော့လည်းပြောနေကြပါရဲ့နော်သောရရှင်ရဲ့ပေးစာတွေကိုဒီကြက်ဘက်ဒီမှရရချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးချင်ပါတယ်ရှင်ဆောရရှင်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုဒေတာလာရဲ့သွားရှင်တွေအတွက်အချိန်ပေးကြပါတယ်။ VOA အဖွဲ့သားတွေအားလုံးကိုယနေ့အညချစ်ခင်လေးပါ။ကျွန်တော်ယနေ့မှခံစားနေရတဲ့တခြင်းလေးတောင်းကျင်ပါတယ်။ဆိုပြီးတော့ရေးလာတဲ့သွားရှင်ကတော့မိုးမိုးဖြစ်ပါတယ်။အခုတော့သူအဝေးတနေရာကိုရောက်နေပါတယ်တဲ့။သူကအဝေးရောက်မိတ်ဆွေတွေအားလုံးအတွက်ဇော်ဝင်းထွတ်တီဆိုထားတဲ့ကောင်းငင်မိမိဆိုတဲ့တခြင်းလေးနဲ့မြေတာဒီလက်ဆောင်ပါကျင်ပါတယ်တဲ့။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသွားရှင်တောင်းဆိုထားတဲ့တခြင်းလေးကိုအားလုံးအတွက်မြေတာဒီလက်ဆောင်ဖွင့်ပြပေးကြပါရနော်။ဇောင်းထုတ်သူထားတဲ့ကောင်းငင်မင်းလေးဆိုတဲ့တခြင်းကိုအဝေးရောက်မုံမုံနဲ့သူတေးတောင်းပြည့်တဲ့သူတွေအားလုံးနောက်ပြီးဗီယိုရီပြိဋ္ဌာအားလုံးနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦ
း
ီဆိုထားတဲ့ကောင်းကင်ဘုံလေးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာပိုင်းဒေါ်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နိုင်ပါတယ်။ဖိထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးနားဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးဆင်းနေဆင်းနေကြပါတယ်။ဒါနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့သတင်းတွေကတုတ္တအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတုတ္တဆိုတဲ့အစီအစဉ်ကိုတော့မညဉ့်ညူလင်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင်။
Global Alliance for Vaccines and Immunization အတူကောက်ဂါဗီလို့ဆိုတဲ့အဖွဲ့ဟာကမ္ဘာအနှံ့ကနိုင်ငံတချို့မှာလိုအပ်နေတဲ့ကာကွယ်ဆေးတွေရရှိနိုင်မှုတခြားအဖွဲ့အစည်းကြီးတွေပုဂ္ဂလိကလူပုဂ္ဂိုလ်တွေနဲ့မိဖက်ပြုကူညီပေးနေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။လူသားရေးယောဂဗေးဆိုးတွေကအကာအကွယ်ပေးနိုင်မဲ့ကာကွယ်ဆေးတွေကိုသာဓုညီမျှရစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အဓိကဆောင်ရွက်နေတာဖြစ်ပြီးအခုချိန်ထိဆိုရင်မြန်မာနိုင်ငံအပါအဝင်စီးရတဲ့နိုင်ငံစီးပွားရေးတိုးတက်မှုနှိမ့်ွက်တဲ့နိုင်ငံတွေကကလေးငယ်ပေါင်းသန်း800ကျော်အတွေ့လိုအပ်တဲ့ကာကွယ်ဆေးတွေကိုကူညီပံ့ပိုးပေးနိုင်ခဲ့တဲ့အပြင်အနာဂတ်မှာတည်ဆုံနိုင်ပွဲရှိတဲ့လူအသက်ပေါင်း14သန်းကျော်ရဲ့အသက်တွေကိုလည်းကာကွယ်နိုင်ခဲ့တယ်လို့ဂါဗီကပြောဆိုထားပါတယ်2009မှာစတင်ကျင်းပခဲ့တဲ့ဂါဗီဖွဲ့ကြီးမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNICEF ကမ္ဘာ့ကလေးများရမ်းမွေငွေအဖွဲ့ကမ္ဘာ့ဘဏ် Bill and Melinda Gates Foundation တို့ကအဓိကဦးဆောင်ပါဝင်ပြီးအလူရှင်နိုင်ငံတွေကအစိုးရတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေပုဂ္ဂလိကအလူရှင်တွေစေဝါထုတ်လုပ်တဲ့ကုမ္ပဏီကြီးတွေသုတေသနအေဂျင်စီတွေနဲ့လက်တွဲပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ဂါဗီရဲ့လုပ်ငန်းစဉ်တွေကိုကြီးကြပ်ရေးဆွဲအကောင့်ထည့်ဖို့လှုပ်ဆောင်မှုအတွေ့ဥက္ကဋ္ဌတဦးနဲ့အုပ်ချုပ်မှုဘုတ်အဖွဲ့ဝင်18ဦးရှိပါတယ်။ဒီထဲမှာ UNICEF, WHO, World Bank နဲ့ Bill and Melinda Gates Foundation တို့ဟာအမြဲတမ်းဘုတ်အဖွဲ့ဝင်နေဖြစ်ပြီးစံတဲ့နေရာတွေကိုတော့တခြားပါဝင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကနေရွေးချယ်ကြပါတယ်။ဂါဗီအနေနဲ့2014ကနေ2019အတွင်းစုံစုနာမိခံယောဂါကြက်ညာအသေးရောင်အတဝါဘီပိုဟီမိုဖီလက်စ်အင်ဖလူအင်ဇာတိုက်ပီ HIV ဘက်တီးရီးယားကြောင့်ဖြစ်တဲ့ဖျားနာယောဂါစရဲကူးစက်ယောဂါ၅မျိုးကိုကာကွယ်ပေးနိုင်မဲ့ဖန်ဒဗီလန်ဗက်ဆင်းလို့ခေါ်တဲ့ကာကွယ်ဆေးကိုနိုင်ငံပေါင်း83နိုင်ငံကကလေးငယ်ပေါင်း918တန်းကိုထိုးပေးနိုင်ခဲ့ပါတယ်ဒါအပြင် DTP3 လို့ခေါ်တဲ့စုံစုနာမေးခိုင်နဲ့ကြက်ညာ၃မျိုးပေါင်းကာကွယ်ဆေးကိုလည်းကမ္ဘာစင်းရဲတဲ့နိုင်ငံပေါင်း68နိုင်ငံကကလေးငယ်တွေကိုထိုးနှံပေးခဲ့တာပါ
ကာဗီဟာကမ္ဘာအနှံ့ကကူးစက်ရောဂါတွေကာကွယ်နိုင်မဲ့ကာကွယ်ဆေးလိုအပ်တဲ့ကလေးငယ်တွေအတွက်သာမကအရွယ်ရောက်ပြီးသူတွေအတွက်လည်းလိုအပ်တဲ့ကူးစက်ရောဂါကာကွယ်ဆေးကူးစက်ရောဂါကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကျန်းမာရေးဆောင်ရှောက်မှုတွေအတွက်လည်းအကူအညီပေးနေတာဖြစ်ပါတယ်။လက်တလုံးမှာလည်းကိုဗစ်ကာကွယ်ဆေးထောက်ပံ့မှုအစီအစဉ်ကြီးတစ်ခုဖြစ်တဲ့ COVAX အစီအစဉ်မှာဂါဗီဟာအရေးအကြီးဆုံးကဏ္ဍကနေပါဝင်ပြီးအရေးပါတဲ့တောက်တိုင်ကြီးတစ်ခုဖြစ်ရှင်နေတာပါ။ခုဆိုရင်ဂါဗီရဲ့ကူညီထောက်ပံ့မှုတွေကြောင့်ကမ္ဘာပေါ်ကကလေးလူဦးရေတဝက်နီးပါးဟာကူးစက်ရောဂါဖြစ်ပွားမှုနဲ့ကူးစက်ရောဂါကြောင့်သေဆုံးရမှုတွေကနေကာကွယ်ပေးနိုင်ခဲ့ပြီလို့လည်းပြောဆိုထားပါတယ်ရှင်။မညညလွန်စီစဉ်တင်ဆက်ပေးထားတာပါရှင်။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ရဲ့ VV ကနေထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောတာရှင်တွေအနေနဲ့ VV မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တည်သချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VV ရဲ့ email လိပ်စာက burmese@vonews.com ဖြစ်ပါတယ်။ VV မြန်မာပိုင်း Facebook စာမျက်နှာရဲ့ Messenger ကနေပြီးတော့လည်းစာရေးသားဆက်သွယ်နိုင်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီကနေ့ညအတွက်သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့တိုက်ခိုက်မှုတွေအခုရပိုင်းတွင်အရှိန်မြင့်ဖြစ်ပေါ်နေရမှာဒီကနေ့ရန်ကုန်အပါအဝင်မြို့နယ်တချို့မှာပုံပေါက်ကွဲမှုတွေရှိခဲ့တယ်လို့ဒီမိုကရေစီရေးတောင်းဆိုဆန္ဒဖော်ထုတ်ပွဲတွေလည်းနယ်မြို့တချို့မှာဖြစ်ပေါ်ခဲ့ပါတယ်ရန်ကုန်မြို့တဝိုက်ပေါက်ကွဲမှုတွေဖြစ်ပေါ်နိုင်ကြောင်းသတိပြုကြညာချက်တွေထွက်ပေါ်ပြီးမှကြားခဲ့မှာပဲဒီကနေ့အောက်တိုဘာလ10ရက်နေ့မှာရန်ကုန်မြို့တဝိုက်ပုံပေါက်ကွဲမှုအတော်များများဇက်တိုက်ဆိုးတယ်လို့ဖြစ်ခဲ့တာပါရန်ကုန်မြို့တဝန်းနာနဲ့ဒလရဲစခန်းအနီးတို့မှာပုံပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့တောပေါ်အချို့ရေးမှုရုံတန်လျင်တရားရုံတာကိတာမြို့နယ်တွင်ကစစ်ကောင်စီတပ်ဖွဲ့စခန်းချတဲ့နေရာတွေမှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့တခြားနေရာတွေမှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်ခင်ဗျာပုံပေါက်ကွဲမှုတွေတစ်ချိန်တည်းမှာရှိနေတယ်လို့ပဲဆီယနာတေးမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာလည်းနယ်မြို့တချို့မှာဆက်တိုက်ဆိုးတယ်လို့ရှိနေကြပါတယ်အိန္ဒိယနိုင်ငံအခြေစိုက် Bharat Electronics Limited ကမြန်မာစစ်တပ်ကိုလေကြောင်းကာကွယ်ရေးစနစ်တွေရောင်းချခဲ့တယ်လို့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာဆောင်ကြည့်နေတဲ့ Justice for Myanmar အဖွဲ့ကပြောပါတယ်ဒီကုမ္ပဏီဟာအိန္ဒိယအစိုးရကအစုရှယ်ယာအများစုပိုင်ဆိုင်ထားတာကြောင့်ဒါဟာအိန္ဒိယအစိုးရကရောင်းတဲ့သဘောတက်ရောက်နေကြောင်းသုံးသပ်ပြောဆိုကြပါတယ်မြန်မာစစ်တပ်ကိုဒီကုမ္ပဏီက9ကြိမ်နဲ့မနဲ့လက်နက်တွေတင်ပို့ရောင်းချခဲ့တဲ့အထက်မှာမြန်မာရေတပ်ရဲ့ကမ်းခြေဆောင်တောက်ဖွဲ့ကအသုံးပြုမဲ့ရေဒါစောင့်ကြည့်စနစ်တွေအပါအဝင်တခြားလေကြောင်းကာကွယ်စနစ်နဲ့ဆိုင်တဲ့လက်နက်ပစ္စည်းတွေပါဝင်ကြောင်း Global Witness for Myanmar ကလေ့ဝဲရရှိတာရဲ့စာရေးဆန္ဒအထောက်အထားတွေကသိရတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင် COVID-19 ကူးစက်သေဆုံးမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီတမရီဌာနကဒီကနေ့7နာရီမှာထုတ်ပြန်လာမှာလွန်ခဲ့တဲ့24နာရီတွင်တပ်ခွဲဆန့်တပ်မှုပေါင်း 15,269 ဦးကိုစစ်ဆေးခဲ့တာမှာ 1,318 ဦးမှာရောဂါပိုးကူးစက်နေကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီတွင်မှာသေဆုံးသူ30ဦးရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုတော့ကိုစောဝင်းလိုက်ပြောပြပေးခဲ့တာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပါတယ်။အတန်မိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်ရှင်။အခုကျမတို့ထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။ VOA အစီအစဉ်တွေကိုနားတော်စားခြင်းဆင်ညာတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသတင်းအောင်ပါ